လွန်ခဲ့တဲ့တစ်နှစ်က KM မြို့တော်ကြာဆုံးမဲ့အရေးကဘာကြီးရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့အခုပဲအလဲရောက်ခဲ့တဲ့ KM မြို့ဟာကြမ်းကြမ်းခိုင်နေသေးပါပဲလို့အမေရိကန်သမ္မတဂျိုးဘိုင်တန်ကပိုလန်နိုင်ငံဝါဆောမြို့ကတော်ဝင်ရဲတပ်ရှိကကွင်းမြေမှာထောင်ပေါင်းများစွာရှိကြတဲ့ပိုလန်ပြည်သူတွေကိုအင်္ဂါနေ့ကပြောကြားလိုက်တာပါပိုလန်ပြည်သူတွေဟာကြမ်းကြမ်းခိုင်ရပ်တည်နေကြပါတယ်အရေးကြီးဆုံးကတော့သူတို့ဟာလွတ်လပ်မှုအတွက်ရပ်တည်နေကြတာပါပဲလို့သမ္မတဘိုင်တန်ကပြောဆိုလိုက်ပါတယ်ဒါအပြင်ယူကရိန်းကိုထောက်ပံ့ကူညီပေးတာတွေဟာလည်းဘယ်တော့မှလက်လျှော့သွားမှာမဟုတ်ဘူးလို့နေတိုးကာကွယ်ရေးအဖွဲ့ကြီးအနေနဲ့လည်းဘယ်တော့မှကွဲပြားသွားမှာမဟုတ်ဘူးလို့သူကခရီးပြုလိုက်ပါတယ်ရုရှားတွေဟာယူကရိန်းအပေါ်မှာဘယ်တော့မှအနိုင်ရမှာမဟုတ်ကြောင်းနဲ့မိမိတို့မဟာမိတ်တွေအနေနဲ့နေတိုးအဖွဲ့ဝင်မဟုတ်သေးတဲ့ယူကရိန်းကိုကိုယ်ပါသာကိုကာကွယ်ရေးအတွက်လက်နက်ခရမ်းမီးကျောက်တွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထောက်ပံ့ပြီးကူညီဖြည့်ရှင်းသွားမယ်လို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားတပ်ဖွဲ့တွေကရဲသားတွေကိုအညာတားမဲ့တပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကအင်္ဂါနေ့မှာဆွတ်ဆွဲပါတယ်ယူကရိန်းတောင်ပိုင်းခါဆန်မြို့ကိုရုရှားဘက်ကဒုံးကျည်တွေနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့လို့အရဲသား9ဦးသေဆုံးက16ဦးဒဏ်ရာရခဲ့ပြီးအခုလိုပြောဆိုရဖြစ်ပါတယ်လမ်းမတွေပေါ်မှာတုံးလုံးပက်လက်ဖြစ်နေတဲ့လူသေးအလောင်းဓာတ်ပုံတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာတင်ရင်းတဲ့ယူကရိန်းသမ္မတကအခုလိုပြောတာပါရုရှားရဲ့ရက်စက်ချမ်းကြုံမှုတွေနဲ့ရန်လိုမှုတွေကအကန့်အသတ်မရှိဖြစ်နေတာကိုကဘာကြီးအနေနဲ့ခဏလောက်တောင်မေ့ထားပိုင်ခွင့်မရှိဘူးလို့လည်းသူကပြောပါတယ်ရုရှားဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ညင်ပါတယ်။ရှစ်လကြာရုရှားတို့လက်အောက်ချခဲ့တဲ့ခါဆန်မြို့ကိုယူကရိန်းဘက်ကပြီးခဲ့တဲ့နိုဝင်ဘာမှာပြန်လည်သိမ်းပိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမနစ်ဖေဖော်ဝါရီ24ရက်ကယူကရိန်းကိုကျူးကျော်ပြီးနောက်သူတို့သိမ်းပိုက်နိုင်ခဲ့တဲ့တခုတည်းသောဒေသမြို့တော်ကိုဆွတ်လွတ်ပြီးနောက်ဆုတ်ခဲ့ရတာပါ။ဒါပေမဲ့ရုရှားဘက်ကဒီမြို့ကိုလက်နက်ကြီးတွေဆက်ပြစ်ခတ်နေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကမော်စကိုမြို့တော်ကရုရှားပါလီမန်မှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုနေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်နေတာလည်းဖြစ်ပါတယ်ဒါအပြင်အမေရိကန်သမ္မတဂျိုးဘိုင်တန်ကယူကရိန်းနိုင်ငံမြို့တော်ကီဗ်ကိုရုတ်တရက်ရောက်လာခဲ့ပြီးယူကရိန်းကိုအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဆက်လက်ကူညီထောက်ပံ့ပေးဖို့အာမခံချက်တွေပေးခဲ့ပြီးတရက်အကြာမှာအခုလိုတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်
အမေရိကန်နဲ့ရုရှားနျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုစိုင်းငံ့ထားလိုက်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကအင်္ဂါနေ့ကပြောပါတယ်။ပြီးခဲ့တဲ့2010ခုနှစ်ကလက်မှတ်ရေးထိုးခဲ့ကြတဲ့အဲ့ဒီစာချုပ်အရတနင်္ဂနွေကိုနျူကလ িয়ার ထိပ်ဖို့အများဆုံး1550အထိထားရှိဖို့ကန့်သတ်ထားပါတယ်။ဒီစာချုပ်ဟာလာမယ့်2026ခုနှစ်မှာသက်တမ်းကုန်မှာဖြစ်ပါတယ်။သူအနေနဲ့အခုအချိန်မှာတော့အဲ့ဒီစာချုပ်ကနေအပြည့်အစုံမထွက်ရသေးကြောင်းရုရှားဒူးမလွတ်တော်နိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။တကယ်လို့သာအမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার လက်နက်တွေကိုပြန်လည်ဆန်းသတ်လာမယ်ဆိုရင်တော့ရုရှားအနေနဲ့လည်းအဲ့ဒီလိုလိုက်လုပ်ဖို့အဆင်သင့်အနေထားမှာရှိတယ်လို့သူကပြောပါတယ်။ရုရှားသမ္မတရဲ့အဲ့ဒီလိုပြောဆိုချက်ဟာတာဝန်မဲ့ရာယောက်ျောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ရုရှားတွေဘာလုပ်နေတယ်ဆိုတာကျွန်တော်တို့အနေနဲ့စောင့်ကြည့်နေပါတယ်မိမိတို့နိုင်ငံနဲ့မဟာမိတ်တွေရဲ့လုံခြုံရေးအတွက်တင့်တော်တာလှုံ့ဆော်မှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကန့်သတ်ရေးနဲ့ပတ်သက်ပြီးရုရှားနဲ့ဆွေးနွေးဖို့အဆင်သင့်ရှိပါတယ်လို့လည်းသူကပြောလိုက်ပါတယ်ခင်ဗျာ